အိန္ဒိယနိုင်ငံနယူးဒေလီမြို့တော်မှာပြီးခဲ့တဲ့နှစ်တုန်းကအမျိုးသမီးတယောက်ကိုအုတ်စုဖွဲ့အာဓမပြုကျင့်ခဲ့မှုနဲ့ဆယ်ကျော်သက်တယောက်ကိုတရားရုံးကအပြစ်ရှိတယ်လို့ဆုံးဖြတ်လိုက်ပါတယ်။မဒိန်ချင်းခံခဲ့ရတဲ့အမျိုးသမီးဟာနောက်ပိုင်းမှာဆေးရုံမှာတည်ဆုံသွားခဲ့တဲ့အတွက်မဒိန်မှုလူသက်မှုတို့နဲ့အပြစ်ရှိကြောင်းတရားရုံးကဆုံးဖြတ်ခဲ့တာပါ။ဒီပြစ်မှုတွေကိုကျူးလွန်ခြင်းမှာအသက်18နှစ်ပဲရှိသေးတဲ့လူငယ်ကိုအမြင့်ဆုံးထောင်ဒဏ်3နှစ်ချမှတ်လိုက်ပါတယ်။အခုတော့ဒီအသက်18နှစ်ရှိနေပြီဖြစ်တဲ့အဲ့ဒီလူငယ်ကိုဖမ်းဆီးထားတဲ့ကာလတွေကိုလည်းပြစ်ဒဏ်ကာလအဖြစ်နဲ့ထည့်သွင်းပါတယ်။တည်ဆုံသွားခဲ့တဲ့အမျိုးသမီးရဲ့မိသားစုတွေကတော့အဲ့ဒီဆယ်ကျော်သက်ကိုသူကျွန်းလွန်ခဲ့တဲ့ပြစ်မှုနဲ့တန်အောင်လို့တည်တဲ့အပြစ်ပေးဖို့အတွက်တရားရုံးကိုတိုက်တွန်းခဲ့ပါတယ်။ဖြစ်ခဲ့တဲ့အမှုနဲ့နှိုင်းစာရင်3နှစ်ဆိုတဲ့ထောင်ဒဏ်ဟာနည်းလွန်တယ်လို့မိသားစုဝင်တွေကပြောပါတယ်။ပြီးခဲ့တဲ့နှစ်ဒီဇင်ဘာလတုန်းကအသက်23နှစ်အရွယ်ကျောင်းသူဟာလူ6ယောက်ရဲ့အာဓမပြုကျင့်တာခံခဲ့ရပြီးတဲ့နောက်မှာအတွင်းဒဏ်ရာတွေနဲ့တည်ဆုံသွားခဲ့တာပါ။အောက်စုဖွဲ့မရင်ချင်းခဲ့တယ်လို့ဆွဆွဲခံထားရတဲ့ချန်အမျိုးသား၄ယောက်ကိုလည်းအထူးတရားရုံးတွေမှာစစ်ဆေးနေပြီးတော့အပြစ်ရှိတယ်လို့တွေးရှိရင်သေးတဲ့အထိကြားခံကြရမှာဖြစ်ပါတယ်။သူတို့အောက်စုထဲမှာပါတဲ့ဆိုတဲ့လူတယောက်ကတော့မလာရုံးကအချုပ်ခန်းထဲမှာတိတ်ဆုံးခဲ့ပါတယ်။အခုလိုမျိုးចောင်းသူတယောက်ကိုအောက်စုဖွဲ့အာဓမပြုကျင့်မှုကြောင့်အိန္ဒိယနိုင်ငံတဝမ်းမှာတည်းမကပဲနိုင်ငံတကာမှာပါစန့်ကျင်စန္ဒပြမှုတွေရှိခဲ့ပါတယ်ရှင်။